ဆော်ဒီအာရေဗျရရှင်းနံလောက်ကွက်တီအပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာကိုတုံ့ပြန်ဖို့အမေရိကန်ဘက်ကအစင်သင့်ပြင်ဆင်ထားပြီလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လက်သက်တရားခံကိုတည်ထားပြီလို့ယုံကြည်ရတဲ့အကြောင်းတွေတွေ့ထားပြီးဖြစ်ကြောင်းတနင်္ဂနွေနေ့မှာသမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။တိုက်ခိုက်မှုနောက်ကွယ်မှာဘယ်သူရှိတယ်ဆိုတဲ့ Sorry ဘက်ကပြောဆိုခြင်းနဲ့ဘလို့တုံ့ပြန်ချမလဲဆိုတာကိုစောင့်ဆိုင်းနေတယ်လို့လည်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။အစောပိုင်းကတော့ Saudi Arabia ကအရေးပါတဲ့ရေနံလောက်ကွက်တီအပေါ်မောင်းသူမဲ့ drone ယာဉ်နဲ့တိုက်ခိုက်ခဲ့မှုနဲ့ပတ်သက်ပြီးအီရန်မှာတာဝန်ရှိတယ်လို့အခိုင်အမာယူဆတဲ့အကြောင်းအမေရိကန်အစိုးရအကြီးထန်းတာဝန်ရှိသူတဦးကပြောဆိုထားတာပါ။ဘလောက်ပဲရှောင်းတိန်ဖုံးကွယ်ပါစေတခြားဘယ်သူမှမဖြစ်နိုင်ဘူးအီရန်မှာတာဝန်ရှိတယ်ဆိုတာကိုတက်သည့်အထောက်အထားတွေကပြနေတယ်လို့အမေရိကန်အစိုးရတာဝန်ရှိသူက Reuters သတင်းအေဂျင်စီကိုပြောဆိုခဲ့တာပါ။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ပါတယ်လို့ယီမင်နိုင်ငံကဟူတီသဘုံတွေကပြောဆိုနေပေမဲ့လည်းအခုတိုက်ခိုက်မှုကယီမင်နိုင်ငံရှိရာတောင်ဘက်ကလာတာမဟုတ်ဘူးလို့လည်းအမေရိကန်အရာရှိကပြောပါတယ်တိုက်ခိုက်ခဲ့တဲ့အဝေးဒင်း drone ယာဉ်ကယီမင်ကနေလာတဲ့အထောက်အထားမတွေ့ရဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအစောပိုင်းတုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်တင်းမာမှုတွေမဖြစ်အောင်အားလုံးကတိုက်တွန်းနေတဲ့အချိန်မှာပဲအီရန်ဘက်ကကမ္ဘာစွန့်အင်ထောက်ပံ့မှုကြီးအပေါ်မကြုံစဘူးတိုက်ခိုက်ခဲ့တာလို့လည်းနိုင်ငံခြားရေးဝန်ကြီးကရေးပါတယ်။ဆော်ရီကရေနံလောက်ကတ်တွေအပေါ်တိုက်ခိုက်မှုနောက်ကွယ်မှာသူတို့ရှိတယ်ဆိုတဲ့ဆွဆွဲချက်တွေဟာအစွမ်းကုန်လိန်ညာမှုကြီးဖြစ်တယ်လို့အီရန်ဘက်ကပြောဆိုထားပါတယ်ရှင်။